မြန်မာဆီယနာတဲ့ကောင်စီကအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပုံခွဲမှုလူတက်မှုမိရှုဖြစ်စီမှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်ကြောင်းစစ်တပ်ပိုင်သတင်းဌာနကကြေညာလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းပြီးကတည်းကအတော်ဆန်းစုကြည်အပါအဝင်နိုင်ငံရေးကောင်းဆောင်အများစုကိုဖမ်းဆီးထိန်းသိမ်းထားခဲ့ပေမဲ့စစ်ကောင်စီအနေနဲ့နိုင်ငံတွင်းတည်ငြိမ်မှုရအောင်အခုချိန်ထိလှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူးအာဏာသိမ်းမှုကိုဆန့်ကျင်တဲ့အစိုးရဝန်ထမ်းတွေကအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့အခုချိန်ထိလုပ်ငန်း권ပြန်မဝင်ကြသေးတာကြောင့်ဗန်နဲ့စာတင်ကြောင်းတွေအပါအဝင်တိုင်းပြည်တွင်းကစီးပွားရေးလုပ်ငန်းအတော်များများရပ်ဆိုင်းနေစေဖြစ်ပါတယ်လွန်ခဲ့တဲ့တရက်ပအနေငယ်ကစလို့နိုင်ငံအတွင်းကနေရာအတော်များများမှာပုံပေါက်ကွဲမှုတွေမကြာခဏဖြစ်ပေါ်ခဲ့ပြီးဆီယနာသိမ်းမှုကိုဆန့်ကျင်ကြတဲ့ပြည်သူတွေကလည်းနိုင်ငံအတွင်းနေရာတချို့မှာအရက်ဖက်ကာကွယ်ရေးအဖွဲ့တွေဖွဲ့စည်းပြီးဆီယနာရှင်စနစ်ကိုတော်လှန်တိုက်ခိုက်နေကြတာပါဆီယနာသိမ်းအုပ်စုကိုအကြမ်းဖက်အဖွဲ့အဖြစ်တံပြန်ကြေညာထားတဲ့အမျိုးသားညီညွတ်ရေးအစိုးရကလည်းသူတို့အနေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF ကိုဖွဲ့စည်းလိုက်ကြောင်းမေလ9ရက်နေ့ကကြေညာခဲ့ပါတယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာကြောင့်အခုချိန်ထိရသားပြည်သူ800နီးပါးသေဆုံးခဲ့ရပြီးတရင်တော့တေအပါအဝင်လူ8000နီးပါးလည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်ခင်ဗျာ